Welcome to the Voice of America in Burmese.
PNA to the King William. England and the King Fijawazikana, you American Diana Town has sent to Kunin. So I last chow yet, Taujani Menebe, season ago, American Brazil, Washington DC, Murogani, Hanumita, Nasali Lizzi, and Azatine, PUA, Facebook, Saminagawa, Direct in Sepinivakina. And we are watching him and the King season ago, Town Utin Samava.
Minglavasan, Jamara Kimutapa, the Menekin, the Nugu, Kokimon, so many do pop up in Mabba. ကုလသမဂ္ဂမြန်မာအငြင်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုပြန်ပြီးပို့ဖို့မြန်မာစစ်တပ်ကတောင်းဆိုနေတာကိုကြည့်ရင်မြန်မာအတွက်ဒီမိုကရေစီပြန်ထွန်းကားရေးဘယ်လောက်ရည်ကြီးနေလဲဆိုတာပြနေတယ်လို့အမေရိကန်ကပြောပါတယ်စစ်တပ်ကဖမ်းထားတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာကိုတက်တရာချင်းဖြစ်တဲ့ချက်တပင်းတွေကရုပ်ထုတ်ပါတယ်ကိုဗစ် 19ရောဂါစိမ့်မြန်ဆောင်ဆိုင်အတွက်တရုတ်ကအပြည့်အဝအကူအညီပေးဖို့WHOကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကြားရမှာပါကိုညောင်ဝင်းအောင်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေအပြင်ကချင်ပြည်နယ်ကပြစ်ခတ်မှုသတင်းပေးဖို့ချက်တစ်ခုမှာတော့
ရက်သားတော့ဒီ6ရောက်တော့တော့ရှိတယ်ပြစ်ကပ်ကြတယ်ဒီလက်ရအဖိုင်ကနေတော့ဒီလက်နဲ့ကြီးရပြစ်တော့ပြစ်တော့ရခိုးပြစ်တော့ဒါမှမဟုတ်ရက်သားတွေရှိတယ်အပြင်ဆုံးတော့မကြမ်းဘူးဗျဒေသခံသူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းသတင်းပေးဖို့ချက်နဲ့အတူကိုဗစ်ကူးစက်မှုတွေတိုးလာနေချိန်မှာကုန်စည်နှုန်းတက်လာတဲ့အကြောင်းနဲ့တက်စစ်ကန္တဝင်ငွေကြာဆင်းလာတဲ့အကြောင်းသုံးသက်ချက်ကိုလည်းတင်ဆက်အောင်ပါပါ။ဘတ်စင်ကန္တတွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ။
ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ရန်ကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာစစ်တပ်ကတရားစွဲဆိုရုံနဲ့မဟုတ်ဘဲမြန်မာပြည်ကိုပြန်ပြီးပို့ဖို့တောင်းဆိုနေတာကိုကြည့်ရင် မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်ဖို့ဒါမကဒီမိုကရေစီပြန်ပြီးထွန်းကောင်းလုပ်ဖို့ဘလောက်ရည်ကြီးနေလဲဆိုတာကိုပါမိမောင်းထိုးပြနေတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရတဲ့သတင်းတွေမှာပြောပါတယ်။ဒါပြင်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမြန်ဆန်ထိရောက်စွာအဆုံးသတ်ဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လည်းတိုက်တွန်းပါတယ်။ဥကြုံမိုးထွန်းကိုကုလသမဂ္ သိနိုင်မှု VOA မြန်မာပိုင်းကမေးမြန်းရမှာ American နိုင်ငံခြားရေးဌာနက email နဲ့ပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးမြန်မာဒီမိုကရေစီရေးပေါ်မှာတစ္ဆာဖောက်မှုကိုတန်မကြီးဦးကျော်မိုးထွန်းကလက်မခံတဲ့ကမ္ဘာအလယ်မှာမြန်မာနိုင်ငံအတွက်ရက်တည်တာကိုရက်တည်ပြခဲ့တာကို American ကချီးကျူးကြောင်းနဲ့ပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်နိုင်ဖို့ငင်းချမ်းစွာလှုပ်ဆောင်နေသူတွေကိုဆက်လက်ပြီးမှန့်ဖို့ပြင်မှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်လုပ်ရက်တွေကိုရပ်ပစ်ဖို့နဲ့တရားမဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုလိုက်တာပါနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုညှိနှိုးဆောင်နဲ့ဆက်ပြီးတော့ဖိအားပေးဖို့လဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောကြားခဲ့ပါတယ
်မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားသတင်းသမားဒန်နီဖန်စတာမနစ်ချာတာဝီနီကInternet online ကနေရုံးထုတ်စစ်ဆေးခဲ့ပါတယ်။ Frontier မြန်မာသတင်း website editor ဖြစ်တဲ့သူကို905ကကြီးနဲ့ဆွဆွဲပြီးမေလကလေးကဖမ်းဆီးထားတာဖြစ်ပါတယ်။တကယ်လို့စစ်ကောင်စီတရားရုံးကသူ့ကိုအပြစ်ရှိကြောင်းဆုံးဖြတ်ရင်သူဟာထောင်ဒဏ်3နှစ်ကြာခံရနိုင်ခြေရှိပါတယ်။မြန်မာနိုင်ငံမှာ COVID ကရောဂါတတိယလှိုင်းဖြစ်ပွားနေတဲ့အချိန်မှာသူ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြောင်းသူနဲ့ညီအကိုရင်းဖြစ်သူ Brian Fenster ကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေမြင့်တက်နေချိန်မှာစိုးရင်စရာကောင်းကြောင်းနဲ့ဒန်နီဖန်စတာကိုအမြန်လွှတ်ပေးဖို့စစ်ကောင်စီကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုထားကြောင်း CNBC သတင်းမှာဖော်ပြထားပါတယ်။ဒါနဲ့ဆိုရင်သူကိုတတိယအကြိမ်မြောက်ရုံးထုတ်စစ်ဆေးတာဖြစ်ပြီးလာမယ့်ရုံးချင်းကိုနောက်ထပ်နှစ်ပတ်ကြာမှချိန်ဆထားပါတယ်။သူဟာပြီးခဲ့တဲ့မေလ24ရက်နေ့ကအမေရိကန်နိုင်ငံကိုပြန်ဖို့မလေးရှားနိုင်ငံကိုထွက်ခွာစင်မှာလေဆိပ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့ဟာစစ်တပ်ရင်းတွေကသမ္မတအင်ဂျီမာတွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုတည်ထောင်စေဖို့နဲ့ပူးပေါင်းဆောင်ရွက်ရေးဆက်လက်ခိုင်မာအောင်လှုပ်ဆောင်ဖို့အတွက်ကတိပေးခဲ့ကြပါတယ
် We're ready to dive in the cooperation between the United States and Germany is so strong
အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးဟာခိုင်မာနေကြောင်းနဲ့ဒါကိုဆက်လက်တည်မြဲအောင် နှစ်ဖက်လှုပ်ဆောင်နိုင်မယ်လို့ညွှန်လင်းကြောင်းသမရဘိုင်ဒန်ကပြောသွားတာပါ။နိုင်ငံခေါင်းဆောင်နှစ်ဦးဟာရာသီဥတုပြောင်းလဲမှုဆိုင်ရာချင်းချောက်မှုအန္တရာယ်တွန်းလှန်ဖို့ COVID-19 ကာယရောဂါအဆုံးသတ်ရေးဒေတာရင်းစိန်ခေါ်မှုတွေနဲ့လုံခြုံရေးဆိုင်ရာတွေအပြင်ကမ္ဘာတစ်လောဒီမိုကရေစီထွန်းကားရေးတွေအတွက်ပါဆွေးနွေးခဲ့ကြတယ်လို့သမရအင်ဗျူကပြောပါတယ်။ခေါင်းဆောင်တို့ကအမေရိကန်ကကန့်ကွက်နေတဲ့ရုရှားဓာတ်ငွေပိုက်လိုင်းဆိုင်ရာရုရှားကနေဂျာမနီကိုတွေ့တန်းတဲ့ Nord Stream 2ပိုက်လိုင်းစီမံကိန်းနဲ့ပတ်သက်ပြီးလဲဆွေးနွေးတာဖြစ်ပါတယ်။တရုတ်နဲ့ခိုင်မာတဲ့ကုန်သွယ်ဆက်ဆံရေးရှိတဲ့ဂျာမနီဝန်ကြီးချုပ်မာကယ်ဟာအမေရိကန်သမ္မတနဲ့တရုတ်နိုင်ငံအရေးပါထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်။ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့16နှစ်ရှိပြီဖြစ်တဲ့မာကယ်ဟာနောက်နဲ့စက်တင်ဘာရွေးကောက်ပွဲနောက်ပိုင်းအစိုးရတာဝန်ကရန်နာဖို့စီစဉ်ထားတာပါ။အခုအမေရိကန်ကိုလာတဲ့ခီးစဉ်အတွင်းဝန်ကြီးချုပ်မာကယ်ကိုသမ္မတအင်ဗျူကညစာနဲ့တီးခင်းဧည့်ခံမှာဖြစ်တယ်လို့ဝန်ကြီးချုပ်မာကယ်ဟာဂျွန်ဟော့ပကင်းစ်တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကဂုဏ်သုဆောင်ပွဲကိုလက်ခံရယူပြီးမင်းကွန်ပြောကြဖို့လည်းရှိပါတယ
်ဟေတီသမ္မတဂျိုဘဲမော်ရစ်ကိုလှုပ်ကြံတပ်ဖြတ်မှုနဲ့ဆက်ဆက်ပတ်သက်နေတဲ့ကိုလံဘီယာနိုင်ငံသားတချို့ဟာအမေရိကန်ကပေးတဲ့စစ်တင်နှံနဲ့ပညာရေးအစီအစဉ်တွေမှာပါဝင်ခဲ့ကြတယ်လို့အမေရိကန်ပြည်ထောင်စုပန်တဂွန်စစ်ဌာနချုပ်ကအတည်ပြုပါတယ်ပန်တဂွန်စစ်ဌာနချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကအတည်ပြုထုတ်ပြန်ချက်တစ်စောင်ကို VOA ကိုအီးမေးလ်နဲ့ပေးပို့ခဲ့ပါတယ်သူတို့ကဘယ်အချိန်ဘယ်နေရာမှာတင်နှံပေးခဲ့တယ်ဆိုတာကိုတော့ဒူဘိုမူဂျီကမ်ဟော့ဖင်းကပြောဆိုတာမရှိပဲကျွန်တော်တို့ရဲ့ပြန်လည်စစ်ဆေးမှုတွေဟာဆက်လက်လှုပ်ဆောင်နေစေဖြစ်လို့နောက်ထပ်အသေးစိတ်သတင်းကိုတော့ဒီအချိန်မှမရနိုင်သေးဘူးလို့ပဲပြောပါတယ်အမေရိကန်ကာကွယ်ရေးဌာနအနေနဲ့တောင်အမေရိကအလယ်အမေရိကနဲ့ကရစ်ဗီယန်ဒေသကစစ်ပဆရာဝန်ထမ်းပေါင်းထောင်ထဲချီပြီးနှစ်စဉ်နှစ်တိုင်းသင်တန်းပေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုသင်တန်းပေးရတဲ့ရွေချက်ကလည်းလူအခွင့်အရေးကိုလေးစားတတ်အောင်တရားဥပဒေစိုးမိုးရေးကိုဆောင်ရွက်အောင်ဒီမိုကရေစီနှီးကြရွေးကောက်ခံအယတအစိုးရဦးဆောင်မှုနောက်မှာစစ်ဘက်ကလိုင်းနာတက်အောင်စတာတွေအတွက်ဖြစ်တယ်လို့ဒူဘိုမူဂျီကင်ဟော့ဖမန်ကပြောပါတယ်။ဟေတီအမျိုးသားရဲတပ်ဖွဲ့အကြီးအကဲလီယွန်ချားစ်ကလည်းတမရလှုပ်ချမှုနဲ့ပတ်သက်ပြီးကိုလံဘီယာနိုင်ငံသား18ဦးကိုဖမ်းဆီးထားတယ်လို့ပြောပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 MHz တိုင်းဒိုမီတာ40 kHz 9413 MHz တိုင်းဒိုမီတာ57 kHz 9859 MHz နဲ့တိုင်းလက်မီတာ190 kHz 1505 MHz ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာတလွန်တန်းနဲ့ချီးပြီးတည်ဆုံမှုတွေနဲ့ထိခိုက်ခံစားခဲ့ရတာတွေအတွက်တာဝန်ယူတဲ့အနေနဲ့ COVID-19 ကာယရောဂါရဲ့အရင်းမြစ်စုံစမ်းရေးမှာတရုတ်ကဂုရဲပိုးပြီးတော့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကစက်တင်ဘာလမှာတောင်းဆိုလိုက်ပါတယ်
။ I hope there will be better cooperation and we have continued the engagement with China and also with
ဒီရောဂါနဲ့ပတ်သက်ပြီးဖြစ်ပျက်တာတွေကိုချေချေမြင့်မြင့်သိနိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုပိုးပြီးရှိဖို့လိုအပ်ကြောင်းနဲ့တရုတ်နိုင်ငံအဖွဲ့ဝင်နိုင်ငံတွေနဲ့ပါ WHO ကဆက်ပြီးထိတွေ့ဆက်ဆံသွားမှာဖြစ်တယ်လို့တရုတ်ဘက်ကလည်းပိုးပြီးပူးပေါင်းဆောင်ရွက်လာမယ်လို့မျှော်လင့်ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောသွားတာပါ။ဘာလို့ဖြစ်ခဲ့လဲဆိုတာကိုနားလည်နောက်မဖြစ်အောင်ကာကွယ်နိုင်တယ်လို့လက်ရှိတန်းနဲ့ချီးပြီးတည်ဆုံထိခဲ့ရသူတွေအတွက်ဒါကိုလှုပ်ဆောင်ပေးရမယ်လို့လည်းပြောပါတယ်တရုတ်အနေနဲ့ဒီ virus ကိုစတွေ့ခဲ့တဲ့ရပ်ပိုင်းတွေကရထားတဲ့မတိဖြတ်ရသေးတဲ့အချက်လက်တွေကိုထုတ်ပေးဖို့အပြင်အခုတည်းပို့ပြီးပွန့်ပွန်လင်းလင်းချပြဖို့လိုအပ်တယ်လို့လဲဂျာမနီကျန်းမာရေးဝန်ကြီးဂျန်စဖန်နဲ့အတူသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့ WHO အကြီးအကဲကပြောပါတယ်ဒီမတိဖြတ်ရသေးတဲ့အချက်လက်တွေဟာဒီ virus ပိုးဘယ်လိုစဖြစ်လာတယ်ဘယ်လိုပြန့်နှံ့လဲဆိုတာကိုသိအောင်အထောက်အကူပေးနိုင်တဲ့အပြင်နောက်မှဒါမျိုးတွေထပ်ပြီးမဖြစ်အောင်လည်းအကာအကွယ်ပေးနိုင်မယ်လို့လဲထောက်ပြပါတယ်
ကူးစက်မြန်ဗီဇာပြောင်းဒယ်လ်တာကိုဗစ်ကာယောဂါဗိုင်းရပ်စ်ပိုးသစ်ဟာအရှေ့တောင်အာရှဒေသမှာအလင်းမြန်ပြန့်တက်နေတဲ့အတွက်ဒေသတွင်းနိုင်ငံတွေကအသုံးပြုနေကြတဲ့တရုတ်ကာကွယ်ဆေးဆန်နိုဗစ်ဘိုင်ယိုတက်ရဲ့အာနိသင်နေတဲ့အပေါ်မှာတန်လျာဝင်ပြီးစိုးရိမ်နေကြပါတယ်။ထိုင်းပါဝင်ဒေသတွင်းကနိုင်ငံတချို့ကအစိုးရတွေကနောက်တစ်ကြိမ်ထပ်မံစွမ်းအားဖြင့်ထိုးဖို့အတွက်တရုတ်နိုင်ငံထုတ်ကိုဗစ်ကာယောဂါကာကွယ်ဆေးအစားဗီဒိန်နိုင်ငံထုတ် AstraZeneca ကာကွယ်ဆေးကိုအစားတို့အသုံးပြုဖို့ပြန်လည်သုံးသပ်နေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကအရေးပေါ်အနေနဲ့အသုံးပြုဖို့အသိမှတ်ပြုထားတဲ့ COVID ကာယောဂါကာကွယ်ဆေး9မျိုးထဲမှာတရုတ် Sinovac ဗိုင်းယိုတက်လည်းပါဝင်ပါတယ်။အာနိသင်ထိရောက်မှုတွေကိုတော့ဆက်လက်လေ့လာနေဆဲဖြစ်ပေမဲ့တခြားကာကွယ်ဆေးတွေလောက်ဗိုင်းရပ်စ်ကိုကာကွယ်နိုင်မှုစွမ်းအားနည်းတယ်လို့ရှုမြင်နေကြပါတယ်။ အင်ဒိုနီးရှားနိုင်ငံမှာလည်းတရုတ်ကာကွယ်ဆေးဆန်ဒိုဗစ်ဘိုင်ယိုတက်အပေါ်မှာစိုးရိမ်မှုတွေရှိပြီးဂျကရာမျိုးတော်ရဲ့လူဦးရေ၃ဘုံတပုံလောက်ကအဲ့ဒီကာကွယ်ဆေးကိုထိုးမယ်ထိုးဘူးဆိုတာမဆုံးဖြတ်ရသေးဘူးလို့စစ်တမ်းတွေမှာဖော်ပြကြပါတယ်
ကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေပြီးအင်ဒိုနီးရှားနိုင်ငံမှာတော့ COVID-19 ဗီဇာပြောင်းပိုးသစ်တွေကကူးစက်မြန်ဗီဇာပေါင်း Delta ပိုးသစ်ကူးစက်မှုဟာပြင်းပြင်းထန်ထန်ခံစားနေရပါတယ်။အင်ဒိုနီးရှားမှာဗိုလ်တဖူးနဲ့တရက်ထဲမှာနောက်ထပ်ကူးစက်ခံသူ9000ခွဲနီးပါးရှိပြီးတိဆောက်သူ962ယောက်နဲ့အများဆုံးမှတ်တမ်းတင်ခဲ့တာပါ။ဂျာဗာကျွန်းဆင်းဦးတွေမှာ COVID လူနာတွေပြည့်စံနေပြီးဒေသခံတွေဟာလည်းနေအိမ်တွေမှာတိကျခွဲနေရတဲ့မိသားစုတွေအတွက်အောက်ဆီဂျင်အိုးတွေအပြည့်လောလိုက်ရှာနေရတာပါ။အင်ဒိုနီးရှားနိုင်ငံမှာနေ့စဉ် COVID ကူးစက်မှုနှုန်းမြင့်တက်နေတာဖြစ်ပြီး Delta မျိုးသစ်ဆတွေ့ရတဲ့အိန္ဒိယကပိုးတွေ့လူနာအရေးတွက်တဲ့ပိုးပြီးများလာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း COVID တက်တဲ့လှိုင်းတံကိုခံရပြီးကျက်တပင်းတွေကဓာတ်ခွဲနမူနာ 11,000 ကျော်ဆက်ဆေးရမှာအတိတ်လူနာသစ် 4,118 ယောက်နဲ့တေဆုံးသူက 165 ယောက်တွေ့ခဲ့ရပြီးအခုဆိုအတိတ်လူနာ 2,100 ကျော်နေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။အခုချိန်ဒီကိုဗစ်ကြောင့်တည်ဆောင်းရသူကတော့4346ယောက်ရှိတယ်လို့ပြောပေမဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့ဒီတည်ဆောင်းနှုန်းပမာဏတဲ့လက်တွေ့မြေပြင်မှာတည်ဆောင်းနှုန်းပိုများနေတာဖြစ်နိုင်တယ်လို့ကျန်းမာရေးတာဝန်ခံသူကဖေဖော်ဝါရီဖြေကြားထားတာပါ
။ထိုင်းဆိုရအနေနဲ့ရွှေပြောင်းအလုပ်သမားတွေပေါ်မှာကိုဗစ်ကာယောဂါဆရာမူဝါဒတွေပြန်လည်သုံးသပ်ပေးဖို့အစိုးရမဟုတ်တဲ့ Migrant Working Group MWG အဖွဲ့ကပြီးခဲ့တဲ့ဗုဒ္ဓနေ့ကတောင်းဆိုလိုက်ပါတယ်။ကိုဗစ်ကာယောဂါဖြစ်ပွားနေတဲ့ရွှေပြောင်းအလုပ်သမားတွေကိုလူလူကောင်းဆောင်တွေကအစိုးရအဖွဲ့အစည်းတွေနဲ့ချိတ်ဆက်အကူအညီပေးဖို့လဲ MWG ကတောင်းဆိုလိုက်ကြပါခင်ဗျာ
တောင်းကြနေမနေ့ကင်း VOA ရဲ့အစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုကမောင်စိုးမင်းတို့ကျင်းညာပေးကြတာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေကိုတိုင်းရိုက်ဆိုသလိုကျွန်တော်တို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းပါကချင်ပြည်နယ်ဖားကန်းမြို့မှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးကြေးရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်6နှစ်အရွယ်ကလေးတူပါဝင်အရသား6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုတော့ဦးသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ
်။ကချင်ပြည်နယ်ဖားကန်းမြို့နယ်ဖားကန်းနယ်ကာမိုင်းကြားကနတ်မယားရွာနီးမှာဒီလ14ရက်နေ့15ရက်နေ့ရက်ဆက်ပြီးတော့တိုက်ပွဲဖြစ်ခဲ့တာပေါ့။ဒီတိုက်ပွဲက14ရက်နေ့ညနေ3နာရီကစဖြစ်ခဲ့တာလို့ဒေသခံတယောက်က VOE ကိုပြောပါတယ်
။အေးမနေ့က3နာရီတော့မှစပြောဘက်ကသူတို့ကြောက်တဲ့နေနေဝင်လာဝင်လာလို့ဒီဘက်ကပြိလိုက်တယ်တဲ့။ကြောက်တဲ့တော့မှတို့ကပြန်သွားလိုက်တယ်တဲ့။မင်းရကနေမင်းရစက်ပြင်းတယ်အဆန်းစာကမောကိုပြန်ပြစ်အပတ်ကိုအဲ့ရွာဘက်ကိုပြည့်ခဲ့တာပေါ့ဆန်းစာရွာက6ဦးအဲတန်ရရသွားတယ
်ဖားကန်ဒီသားကန်တယောက်ကလည်းတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာပဲနတ်မယားခြေဆိုင်စစ်တပ်စခန်းကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်6ရောက်တန်ရရခဲ့တဲ့အကြောင်းနဲ့တေဆုံးတဲ့သတင်းတော်မကြားရတဲ့အကြောင်းအတည်ပြုပြောပါတယ
်ရောကဲတော့ရက်သားတော့ဒီ6ရောက်တော့တော့ပြည့်တယ်ဗျစစ်ကောက်ကြပြီဒီလည်းရအဖိုင်ရနေတော့ဒီလည်းကြည့်ဖြစ်တော့ပြစ်တော့ရအိုးဖြစ်တော့အဲ့မှာအကြသားတွေဖြည့်တယ်အပူဆုံးတော့မသွားမိဘူးဗျ
တိုက်ပွဲဖြစ်ပေါ်တဲ့နေရာနီးဒေသခံတယောက်ကတော့တိုက်ပွဲက14ရက်နေ့ညနေကဖြစ်ခဲ့တဲ့အကြောင်းနဲ့15ရက်နေ့မနေ့ကလည်းထပ်ဖြစ်ပြီးရွာထဲကိုလက်နက်ကြီး3လုံးကြားရောက်ခဲ့တယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရတဲ့ရသား6ယောက်ထဲမှာအသက်9နှစ်အရွယ်မိန်းကလေးတစ်ယောက်ပါဝင်အမျိုးသမီး4ယောက်နဲ့အမျိုးသား2ယောက်ထိခိုက်ခဲ့တယ်လို့လည်းဆက်ပြောပြပါတယ်
ဒီနေ့ကမှနိုင်ခွဲမှာအော်ရောမှာလက်မကြီးသုံးလုံးပါကြာတယ်ခင်ဗျ Thank God နဲ့ဒီနိုင်ရအထက်ကိုနဲ့လေးနဲ့ဆိုရင်အမျိုးသမီးက၄ယောက်ခင်ဗျအမျိုးပါမရောက်အဲပေါင်းပေါင်းကျူတာတယောက်ပေါင်းခင်ဗျအမျိုးသမီးအမျိုးသားဆိုရင်အမျိုးသားရဲ့ပုံမှာဖြစ်တာကကျူတဲ့အဆင့်တော့မဟုတ်ဘူးအဲတိုက်ပွဲဖြစ်တာကနိုင်ရအထက်ဒီခွန်ဆိုင်နဲ့တရားညီအောင်ကြားမှာဖြစ်တာနိုင်ရအဲ့ဆက်ကဖြစ်တာအထက်ကိုပြစ်တာအာရွာမှာကြောက်ရ
ောလက်နက်ကြီးပြခတ်မှုဟာနတ်မယားရွာမှာခြေဆိုင်တဲ့စစ်ကောင်စီတပ်ဘက်ကဖြစ်တာလို့ဒေသခံတွေပြောဆိုထားပေမဲ့ဒါနဲ့ပတ်သက်လို့တိကျတည်ပြချက်တော့မရပါဘူး COVID-19 ရောဂါကူးစက်မှုတွေကြောင့်စိုးရိမ်ပြီးဒေသအတွင်းသွားလာမှုတွေကန့်သက်ထားတဲ့အချိန်မှာဒဏ်ရာပြင်းပြင်းထန်ထန်ရတဲ့သူတွေကိုစိုင်းဖာရွာကစတင်ကြောင်းမှာပဲစေကူသာပေးနေရပါတယ်မြန်မာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမလလောက်ကလေးကကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ လက်ရှိအခြေအနေမှာစစ်ကောင်စီတပ်တွေနဲ့ GIA ကြောင့်ကချင်ပြည်နယ်အတွင်းမှာတွင်မဟုတ်ပဲစကိုင်းတိုင်းခန္တီကောလင်းကတားစတဲ့ဒေသတွေမှာအထိတိုက်ပွဲတွေကြေကြေပြန့်ပြန့်ဖြစ်ပွားနေပါတယ်ခင်ဗျာ
ကချင်ဒေသကသတင်းအခြေအနေတွေကိုဦးသိမ့်ထိုက်ဦးကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာစနေနေ့မနက်ခင်းကျွန်တော်တို့ဒီထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေအခုတင်ဆက်နေတာကို VOA ရဲ့ Facebook စာမျက်နှာမှာရော YouTube စာမျက်နှာပါမှာပါဒီရုပ်တံအဖြစ်နဲ့အခုလိုကြည့်ရှုနိုင်အောင်ကျွန်တော်တို့ဇွန်လ3ပိုင်းကနေစပြီးတော့တင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီကုန်စည်စီးဆင်းမှုအကြောင်းကိုလည်းတင်ပြကြပါမယ်ကိုဗစ်ကာယောဂါတကြောပြန်ကူးစက်နှုံတက်လာတဲ့မြန်မာနိုင်ငံမှာ stay at home ဒေသတွေကိုတဖြည်းဖြည်းတိုးချက်သတ်မှတ်လာနေပြီးအသွာလာကန့်သတ်ချက်တွေရှိတာကြောင့်လည်းဒီအခြေအနေတွေကအပြောင်းလဲတွေရှိလာပါတယ်ဒီလိုအခြေအနေတွေမှာတစ်မျိုးနဲ့တစ်မျိုးကြားကုန်စည်စီးဆင်းမှုပြတ်မသွားရအောင်ကုန်စည်နှုန်းတွေအဆမတန်တက်မလာရအောင်လုပ်ငန်းရှင်တွေနဲ့ရွက်ရွာအစုအဖွဲ့တွေကြားမှာကြိုးပမ်းနေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ကုန်စည်စီးဆင်းမှုသတင်းကိုတော့ဥက္ကမောင်စိုးမင်းကပြောပြမှာဖြစ်ပါတယ်
။မြန်မာပြည်မှာကိုဗစ်ကာယောဂါကူးစက်နှုန်းတက်လာသလိုသွားလာကန့်သတ်မှုတွေလည်းတဖြည်းဖြည်းတိုးလာနေလို့ကုန်စည်သယ်ယူပို့ဆောင်နေတဲ့လုပ်ငန်းတွေအတွက်အခက်အခဲရှိလာပါတယ်။လန်ကီးမှာအချိန်ကျန်ကြတာတဲယူပို့ဆောင်ကတွေတက်လာတာမျိုးရှိပေမဲ့အခြေခံစားတောက်ကုန်တွေပြတ်လတ်မသွားအောင်လှုပ်ဆောင်နေကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတူရေမှုဦးအောင်မိုးက BOA ကိုပြောပါတယ်
တော့အသေးလေးနဲ့ကတော့ကျွန်တော်တို့ဒီကားတွေကတော့သွားတော့သွားနေပါပဲကျွန်တော်တို့ကတော့မြေပြင်ရခံတာကတော့ပြည်သူ့ကြောင့်သုံးပစ္စည်းနဲ့စားတောက်ကုန်ပစ္စည်းတွေတော့အဓိကစားသေးဖို့ပေါ့နော်ဒါပြီးတော့ကျွန်တော်တို့ကအများကြီးပြောထားတယ်အဲ့ဒါတွေ့ကြတယ်ပဲဒီကားတွေကဒီကိုဗစ်ကြောင့်မလာရတယ်မသွားရတယ်ကိုမီရှားပါနေရတယ်ဈေးနှုန်းတွေမကြိုက်တာအစီအစီတွေမြင့်လာရင်လည်းကျန်တဲ့အနေအထားကိုရှိပုံတာပါအဲ့လို
လုပ်ငန်းရှင်တွေအနေနဲ့အလားတူအခြေအနေကိုကိုဗစ်ဒုတိယလှိုင်းနှုန်းကလည်းကြုံခဲ့ရပါတယ်အဲ့ဒီအချိန်တုန်းကမွေးမြူရေးကုန်စည်ပို့ဆောင်ရေးကုန်စိမ့်ကုန်ကြောက်စမ်းစီစတဲ့ကုန်သည်အသင်းအဖွဲ့ပေါင်းစုံချိတ်ဆက်ပြီးအစိုးရဦးဆောင်မှုနဲ့ကုန်စိမ့်နှုန်းမတက်အောင်ထိန်းနိုင်ခဲ့ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုကအခုကိုဗစ်တတိယလှိုင်းမှာမရှိတော့ကြောင်းသူကပြောပါတယ်
။ဟောရေနော်အခုဆောင်လာတဲ့ဘောကြာဖွဲ့ပေါင်းစုကနေပြီးပါဒီနေ့ဥပမာဒီဘလောက်ရှိတယ်၊နိုင်ငံဘလောက်ဝင်လဲ၊စမ်းဘလောက်ဝင်လဲ၊ကျက်သားရေးဖိတ်တာတွေဘလောက်ဝင်လဲတို့ကအမှန်တော့ငါဖိတ်တာတွေရေကျိုးဘလောက်၊စမ်းဘလောက်ပေါ့နော်ဒါတွေကတော့ဒီတနေ့တနေ့ရန်ကုန်ရဲ့အသုံးလိုတာနေဥစားတဲ့အနေအထားတွေရောအခုလိုနိုင်ငံမှုရှိနေတဲ့ဆိုတဲ့အကြောင်းတွေဒါကြောင့်ဒီနေ့နဲ့အများကြီးရှိနေတာရှိပြီးတော့အစိုးရလည်းကိုယ်ရှင်တွေတော့မသွားရမလားလို့ဆိုရင်ကျွန်တော်တို့ဒီဒေယောင်းကားကြီးထွက်ပြေးတာပါညစာစီစဉ်သွားခဲ့တာလည်းရှိတာပေါ့နော်အခုတော့အဲ့လိုစီစဉ်သွားခဲ့တာလည်းရှိပြီးကိုယ်ရှင်လုံးကြီးမင်နာကိုလည်းပဲဒီမကြီးမအောင်ဆိုပြီးတော့ကျူလင်သာပွဲပြီးတော့စီစဉ်ထားရတယ်ဘာမှမရှိဘူး
ချင်းပြည်နယ်တွန်းဆန်မြို့နယ်စကိုင်းတိုင်းတမူးမြို့ကိုမေလ29ရက်နေ့ကစတင်ပြီး Stay at Home ဒေသအဖြစ်ကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပြီးအဲ့ဒီနောက်တဖြည်းဖြည်းတိုးချဲ့သတ်မှတ်လာရကအခုဆိုရင်တနင်္ဂနွေလုံးမှာ84မြို့နယ်အထိရှိလာပါပြီ Stay at Home ဒေသတစ်ခုဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတော့ကုန်းတွေကိုလွှဲပြောင်းတည်ဆောင်တာရင်မောင်းအစားထိုးပြီးမှမြို့ထဲကိုပေးဝင်တာဒီလိုနှီးတွေနဲ့ကုန်စည်ပြတ်လတ်မှုမရှိအောင်လှုပ်ဆောင်နေပါတယ်ကျန်တဲ့ဒေသတွေမှာတော့ဒီလိုလှုပ်ဆောင်တာမျိုးမရှိသေးပါဘူး။ဒါကြောင့်ကတ်ယောဂါကာလမှာစနစ်ကျတဲ့တည်ယူပို့ဆောင်ရေးဖြစ်ဖို့အစိုးရကဥဆောင်ပါဝင်တဲ့ကြောင်းမန္တလေးမြို့ကကုန်တဲ့တူက BOA ကိုပြောပါတယ်
ဒီလားဒီလားတော့မတော်တာနေရပါတော့နော်ဒီကိုဗစ်ကပ်တဲ့ဒီအချိန်ကြီးစီးနေကြတဲ့ဆိုတဲ့အချို့မျိုးတွေမှာတော့လက်ရှိနေတာတော့အဲ့လိုထုတ်တာတော့မတွေ့သေးဘူးကိုယ့်ကိုယ်ဥပန်းနဲ့ဝင်လိုက်သွားတယ်ဆက်လိုက်သွားတယ်ဒီလိုပဲဖြစ်နေကြတာပဲအရင်တော့သူကဒီမှာသွားလို့ဥဆောင်နေတဲ့အနေအထားရှိတယ်အခုတော့ဒီမျိုးတွေဝင်တဲ့အချိန်မှာဒီအစိုးရကဥဆောင်နေတဲ့အနေအထားတွေမရှိဘူးစစ်စစ်ပြလာတဲ့မရှိဘူးနောက်တော့ဒီခြေကြီးအဝင်ကိစ္စလို့တားထားတာလည်းမရှိဘူးပေါ့နော်အဲ့ဒါကြားရတော့သူကဥပန်းနဲ့သွားနေတာလာနေတာပေါ့အဲ့ဒါမျိုးပေါ့
ရခိုင်ပြည်နယ်ထဲမှာတော့ stay at home သတ်မှတ်ထားတဲ့ဒေသမရှိပေမဲ့ stay at home ဒေသကလာတဲ့သူတွေကိုတီးခြားစောင့်ကြည့်သွားမယ်လို့ရခိုင်ပြည်နယ်စစ်ကောင်စီအဖွဲ့ဝင်ဦးလာသိန်းကပုံရူးနေကပြောလိုက်တာပါရခိုင်နဲ့ဆက်သွယ်ထားတဲ့ကုန်းလန်းရေလန်းလေကြောင်းလန်းတွေကိုပို့ပြီးထိန်းချုပ်သွားဖို့ရှိပေမဲ့ကူတန်းသွားလာရေးမပိတ်ဆို့အောင်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်ကိုဗစ်ကန့်သတ်ချက်တွေကြောင့်နေရာဒေသအသီးသီးမှာကုန်စည်နှုန်းတွေကြီးမြင့်နေပါတယ်နေသက်ကုံစီပို့ဆောင်ရေးတွေအထူးသဖြင့်တရုတ်နိုင်ငံဘက်ကမြန်မာနဲ့ကုံတွေရေးကိုကတ်ယောဂါအကြောင်းပြပြီးလုံးဝဖြတ်တောက်လိုက်တာကြောင့်လေလူသုံးကုံနဲ့မရှိမဖြစ်ဈေးနဲ့ဈေးပစ္စည်းတွေပြည်တွင်းမှာအစမတန်ဈေးတွေတက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ကုံစီစီးဆင်းမှုအခြေအနေတွေကိုဥက္ကမောင်စွန်မင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ငကူကမှအရှုံးပေါ်နေတဲ့လျှက်စစ် ချံပြူရေးကဏ္ဍဟာအခုဆိုလို့ရှိရင်အလုံးစုံကြာဆုံးမှုနီးပါးရောက်သွားရပြီလို့စီးပွားရေးနဲ့စွမ်းအင်ပညာရှင်တွေကထောက်ပြလိုက်ကြပါတယ် CDM လှုပ်ရှားမှုတွေကနေပြည်သူတွေကမီတာကမပေးတာကြောင့်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဝင်ငွေအကြီးအကျယ်ထိခိုက်နေရပြီလို့ IEM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စီးပွားရေးပညာရှင်များအဖွဲ့ကထုတ်ပြန်လိုက်တာပါဇွန်လ14ရက်ဗုဒ္ဓနေ့ကထုတ်ပြန်တဲ့ IEM အဖွဲ့ရဲ့အစီရင်ခံစာအဓိကရေးသားသူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့လုံခြုံရေးကြောင့်အမည်မဖော်လိုတဲ့စာရေးသူကအာနာသိန်းပြီးမြန်မာလျှက်စစ်ကဏ္ဍခေါင်းစဉ်နဲ့အစီရင်ခံစာတဲ့အရေးပါဆုံးအချက်ကို
The most significant thing is that the report shows
အစီရင်ခံစာမှာအရေးကြီးဆုံးအချက်ကတော့ CDM လှုပ်ရှားမှုကြောင့်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့သူဝင်ွေကောက်ခံနိုင်အားအကြီးအကျယ်ထိခိုက်သွားရတာပါအချက်အလက်ဒီအရာရောတည်ဆင့်တဲ့စွမ်းရင်ဝင်ကြီးဌာနကတုံ့ပြန်လာတာဒီအရာပါဒါကအရန်ကိုရှင်းနေပါတယ်ပြီးခဲ့တဲ့တလလောက်ကပဲဒီဝင်ကြီးဌာနတွင်ဖြန့်ဝေတဲ့ထုတ်ပြန်ချက်တစ်ခုအရာဝင်ွေကမျှော်မှန်းထားတာတဲ့တကယ့်အများကြီးကြာဆင်းသွားခဲ့တာပါ2021မတ်လတည်းရန်ကုန်မှာဝင်ွေ68ရာခိုင်နှုန်းအထိနောက်ပြီးပန်းလေးမှာဆိုရင်69ရာခိုင်နှုန်းနဲ့တနိုင်ငံလုံးမှာ80ရာခိုင်နှုန်းအထိကိုကြီးကြီးမားမားထိုးကျသွားတာပါ
။ဒါဖြင့်အခုလိုဖြစ်လာတာကအရင်တည်းကရှုံးလာခဲ့တဲ့အပေါ်ထပ်ထောင်းသလိုဖြစ်သွားရဖို့ကိုလည်းဒီစီးပွားစွမ်းအင်ပညာရှင်က
အများသိထားတာကအရင်တည်းကပြဿနာကလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့အရှုံးခံပြီးလျှက်စစ်ဖြန့်ဖြူးပေးနေတာပါ။ဒါကြောင့်လဲ2019ခုနှစ်မှာလျှက်စစ်မီတာကတွေတိုးမြင့်လိုက်ပါတယ်အရင်ရှုံးခဲ့တာကနေထပ်ဆင့်ပြီးအခုလိုကိုဗစ်ကာလမှာအစာသုံးတဲ့လျှက်စစ်150ယူနစ်ကိုပြီးခဲ့တဲ့နှစ်သေးကအလကားလျှော့ပေးခဲ့ရတာကလည်းထပ်ထောင်းပြစ်လိုက်ပါတယ်။အဲဒီတော့အခုအာဏာသိမ်းပြီးဖြစ်လာတာနဲ့ပေါင်းလိုက်တဲ့အခါမှာအလုံးစုံကြာဆင်းမှုမျိုးဆက်ရောက်သွားရတာပါ။တမန်ဝင်ဖြစ်တာမျိုးကြီးပါ။တခြားနိုင်ငံတွေမှာဒါမျိုးမတွေ့ရသေးပါဘူး။
အဲဒီတော့ဝေးပမာဏဘလောက်ထိဆက်ဆုံးရှုံးလာနိုင်ပါလဲလို့မေးရမှာ IEM လို့သူကခေါ်တဲ့ Independent Economist for Myanmar အဖွဲ့ဝင်က
Actual amount we're talking about 100 billion
တကယ်ငွေသားပမာဏနဲ့ကြည့်မယ်ဆိုရင်ကိုဗစ်ကာလမတိုင်ခင်တုန်းကနဲ့ရှင်လိုက်ရင်ဒလကို1 billion ကျပ်ရှုံးခံထားရတာပါ။ဒီပေါ်မှာအရင်တည်းကအရှုံးခံနိုင်ရတာကိုလည်းပေါင်းထည့်ရမယ်ဆိုရင်မြန်မာငွေကျပ်ဘီလီယံတွေရာခိုင်နှုန်းနဲ့ချီဆုံးရှုံးခဲ့ရတာပါ။အဲ့ဒီတော့အခုလက်ရှိကာလမှာဒီဆုံးရှုံးမှုကဆက်ဖြစ်နေအောင်မယ်ဆိုရင်တော့ဒီနှစ်အကုန်လောက်ကြာရင်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဆုံးရှုံးမှုစုစုပေါင်းကမြန်မာငွေ1 trillion ကနေ1.5 trillion အထိအမေရိကန်ဒေါ်လာနဲ့ဆို1.2 billion ဝန်းကျင်အထိဖြစ်သွားတော့မှာပါ
ဒီနေရာမှာဖြည့်ဆင်းနိုင်ဖို့ဘယ်လိုစိတ်ခေါ်မှုရှိနေတာကိုလည်းဒီအစီအစဉ်ကစားရေးသူကပဲ
The biggest challenge at this stage
အကြီးမားဆုံးစိတ်ခေါ်ချက်ကတော့ဒီလက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွင်းပြီးခဲ့တဲ့လကထုတ်ပြန်ချက်အရစစ်ကောင်စီဝန်ကြီးဦးအောင်တန်းဦးကအခုလျှက်စစ်မီတာကကောက်ခံမှုမှာတကယ့်ကိုပြဿနာကြုံနေရပါပြီ။ဒါကိုပိုတိုးပြီးလုံးဝအတိအကျရအောင်ကောက်မှရမယ်လို့ပြောထားပါတယ်။အခုပြဿနာကပြည်သူတွေကလည်းမပေးချင်ကြဘူး။လမ်းနေပေါ်မှာကလည်းလုံခြုံရေးမကောင်းဘူး။အထူးသဖြင့်အခုလိုမီတာကကောက်မဲ့သူတွေနဲ့မပေးတဲ့သူတွေကိုမီတာလိုက်ဖြတ်မဲ့လူသားတွေအတွက်ပေါ့နော်။ပြဿနာအကြီးကြီးပါ
။ဒါအပြင်လျှက်စစ်ဆိုင်ရာစာချုပ်သဘောအရကုန်ကျစရိတ်လျှော့ဖို့ခန့်နိုင်ပုံကိုလည်းစွန့်ရင်ပညာရှင်က
Most of the electricity in Myanmar is actually produced by
မြန်မာနိုင်ငံနဲ့တုံးနေတဲ့လျှက်စစ်အများစုအတွက်ပုဂ္ဂလိကကုမ္ပဏီတွေကနေအစိုးရကစာချုပ်နဲ့ဝယ်ယူရတာပါ။အဲဒီတော့ဒီကုမ္ပဏီတွေအနေနဲ့လျှက်စစ်ထုတ်ဖို့ရေကာတာစောက်တာဒါမှမဟုတ်တဘာဝဓာတ်ငွေစက်ယုံစောက်တာမျိုးအတွက်စာချုပ်စာချုပ်ကလေးကအစိုးရဘက်ကဘယ်လောက်ဈေးနှုန်းနဲ့ပမာဏအနည်းဆုံးဝယ်မဲဆိုတာကတိပြုထားရပါတယ်။အဲဒီတော့အစိုးရအနေနဲ့လက်စစ်ကကုန်ကျစရိတ်လျှော့နိုင်ဖို့ပမာဏလျှော့ဝယ်ခြင်းနဲ့ဆိုရင်တော့မှအများကြီးသွားလျှော့လို့မရနိုင်ပါဘူး။တကယ်ပြဿနာကြီးပါ
။ဒီအစီရင်ခံစာရေးသူကပဲလက်စစ်ကဏ္ဍမှာအခုလိုဝင်ငွေကျဆုံးတာဖြင့်ဝန်ထမ်း4,000အလုပ်ချုပ်ဖြစ်တာကရန်ကုန်မှာဆိုရင်20ရာခိုင်နှုန်းဝန်ထမ်းများထိခိုက်သွားကလက်စစ်လူအမှုမများသေးတဲ့အခုကာလအတွက်မိကျက်တာချက်ချင်းမဆိုးလာနိုင်ပေမဲ့အလဲလက်ကာလနောက်တစ်နှစ်လောက်ကစပို့ဆိုးလာမှာစိုးရင်နေရတယ်လို့ဆိုပါတယ
်လက်စစ်ဖြန့်ဖြူးရေးနဲ့ဝင်ငွေအခြေအနေတွေကိုဥဝင်းမင်းကတင်ပြခဲ့တာပါခင်ဗျာအခုတခါနားဆင်ရမှာကကျောင်းသားလှူရှာမှုတမိုင်းမှာအထင်ကြီးရပုဂ္ဂိုလ်တူဖြစ်တဲ့ဘဂဒကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေအသက်85နှစ်အရွယ်မှာကွယ်လွန်အနေအဆရောက်သွားတဲ့အကြောင်းကိုတင်ပြခြင်းပါတယ်
ကျောင်းသားကောင်းဆောင်ဟောင်းဦးလှရွှေဟာကိုဗစ်လက္ခဏာလို့ယူဆရတဲ့ဖြာနာမှုနဲ့အောက်ဆီဂျင်ပြတ်လက်သွားပြီးနောက်ဇူလိုင်15ရက်ကြာသာပတိနေ့ည9:30မိနစ်မှာကွယ်လွန်သွားတာဖြစ်ကြောင်းတမိပြည်သူမတ်နေကြီးကဗီအိုအေကိုပြောပါတယ်။အော်အဖေကဟိုဆက်နေနေမှာစားပါတော့။အဖေကမရလာပါပဲဒီအောက်ဆီဂျင်ကျပါ။ကျတော့လည်းအောက်ဆီဂျင်ဝိုင်းရှာရှာနဲ့9ရက်မြောက်မြို့ရောက်လာ။ရှာရရင်ခက်တယ်။
လူမနောက်ဆုံးမရတော့ဘူးနဲ့အော်ဖီဂျင်လည်းပြတ်အတန်းလည်းဆုံးလာပါပဲပြင်ဆင်မှုမှလည်းမခံဘူးနော်ဦးလာရွှေဟာထရောင်960ခုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတရဲ့အတွင်းရေးမှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီး 7 July လို့လူသိများတဲ့ကျောင်းသားတက်မကအဆောက်အုံကိုအာနာသိန်းပို့ချုပ်နေဝင်တို့ရဲ့တော်လိုင်းကြီးကောင်စီကဘုံခွဲဖြူချခဲ့တဲ့လုပ်ရက်ကိုရှေ့တန်းကဦးဆောင်တော်လိုင်းခဲ့သူဖြစ်ပါတယ် ဦးလှရွှေရဲ့နိုင်ငံရေးဖြတ်သန်းမှုခံယူချက်တွေနဲ့ပတ်သက်လို့မှန်းရပြီးကျောင်းသားလှူရှားမှုခေါင်းဆောင်တူဦးဖြစ်တဲ့လက်ရှိအမေရိကန်မှာနေထိုင်သူဦးအောင်စောဦးကအခုလိုပြောပါတယ်။ကိုလှရွှေဟာငါ့ဘက်ချက်ခုနှစ်ကနေစပြီးတော့ဒီနေ့အချိန်အထိစိတ်အာဏာရှင်စနစ်ကိုဘယ်တော့မှဒုမထောက်အညံ့မခံအရှုံးမပေးလက်မမြောက်အလံပြူးမတင်စဒန်း တောက်လျှောက်စန့်ကျင်တိုက်ပွဲဝင်ခဲ့တဲ့တမကကျောင်းသားကောင်းဆောင်ပြုတ်ဖြစ်တဲ့ချိုချခံလိုက်ရတဲ့ကျောင်းသားတပ်ကန်နဲ့ပတ်သက်တဲ့တစ်ချက်ကိုပဲကျွန်တော်ဒီနေ့ပြောပါမယ်။အဲ့ဒါကတော့ကျောင်းသားတပ်ကကြီးပြန်လဲတိဆောက်လို့ရှိရင်ဘယ်စိတ်အာဏာရှင်တကောင်တမီးရဲ့လက်နဲ့မှအုတ်မြစ်ချခွင့်မပြုဖို့ကိုလှရွှေဟာဇူလိုင်လ9ရက်နေ့တလန်းစေယုံမှာတွေ့ုံကပြောခဲ့တဲ့မှတ်ချက်ကလ
62နောက်ပိုင်းဘဂဒါရဲ့မြေပေါ်လှုပ်ရှားမှုတွေတိမ်မြုပ်သွားခဲ့ပြီးနောက်1988မှာဘဂဒါပြန်လည်ပေါ်ပေါက်ရေးဦးဆောင်ဆက်ဆက်ပေးခဲ့သူဖြစ်တယ်လို့လည်းဘဂဒါအဖွဲ့ဝင်တွေကဆိုပါတယ်ဦးလာရွှေဟာ1988ခုနှစ်နောက်ပိုင်းပြည်သူ့တိုးတက်ရေးပါတီခေါင်းဆောင်တူအဖြစ်ဆက်လက်ရည်တည်ခဲ့သူပါအနာရှင်စန့်ကျင်ရေးအတွက်နိုင်ငံရေးကိုစိုက်လိုက်မှတ်တပ်လှုပ်လာခဲ့တဲ့ဦးလာရွှေဟာအကြိမ်ကြိမ်ဖမ်းဆီးထောင်ချခံရသူဖြစ်ပြီးအောင်သာ PPP ဆိုတဲ့ကလောင်အမည်နဲ့စာရေးသားနေတဲ့စာရေးဆရာတဦးလည်းဖြစ်ပါတယ်။ဦးလာရွှေရဲ့ရုပ်အလောင်းကိုဇူလိုင်16ရက်တောက်ကြဒီကနေ့မှာမိသူကြို့ဖို့ရာသားပေမဲ့ရန်ကုန်မြို့မှာကိုဗစ်ကြောင့်တည်ဆုံးသူများပြားနေတဲ့ကာလဖြစ်နေလို့ဘယ်တင်းကြိုင်းမှာမိသူကြို့ခွင့်ရမလဲဆိုတဲ့အနာဘိုင်ရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်းတမီးဖြစ်သူမန်နေဂျီကပြောပါတယ်ခင်ဗျာ62ခုနှစ်ဘဂဒါကျောင်းသားခေါင်းဆောင်ဟောင်းဦးလာရွှေစာသာပရိနိညမှာကွယ်လွန်အနေအဆရောက်သွားတဲ့အကြောင်းကိုနားဆင်ကြရတာပါခင်ဗျာဗီဒီယိုရဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေသလိုဗီဒီယိုရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ
ဗီဒီယို American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေး။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါသေး။8473748.info ဖြစ်ပါသေး။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားချင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါရင်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါရင် VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမံကြိုးပမ်းနေပါတယ်ရှင်
မြန်မာစံတော်ချိန်မနက်6:30ခွဲရှိပါပြီ။ဗီအိုအေအမေရိကန်အသံကတောင်းကျနေမနက်ဖြန်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ26ကီလိုဟတ်စ်တင်းနဲ့တက်တက်တုံညလိုင်းလူမီတာ40ကီလိုဟတ်စ်ခွန်လေးတက်တုံညလိုင်းလူမီတာ95ကီလိုဟတ်စ်ငါးရှစ်ခွန်9နဲ့လိုင်းလူမီတာ190ကီလိုဟတ်စ်တင်ငါးခွန်9ကပါဆက်လက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အပတ် ဟုတ်ကဲ့ရဘူးကတော့ကျွန်တော်တို့ကတော့ကိုတက်နိုင်တဲ့ဘိုင်းကတော့ဝိုင်းမှာရှာကြတယ်ပေါ့နော်မန်လေးဒီဝဲသိမ်းပေါ့နော်ခိုင်းပုံမှန်ငါးလောက်အခုနှစ်ပေါင်းဝဲဆိုလေပြီးဝဲကြတယ်ပေါ့နော်နောက်ပိုင်းမှာအသေးဆုံးကိုနားဆင်ရဖို့ရှိပါတယ်ခင်ဗျအခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးတုံးတက်ချက်ဖြစ်ပါတယ်မြန်မာပြည်မှာဘိန်းနဲ့ဘိန်းမြူစားသုံးမှုရှိနေသေးပေမဲ့ဓာ ပြထားပါတယ
်ဝိယစီဖန်စီရမိတဲ့တည်င်းတွေအရင်ကမကြာခဏတွေ့ရပါတယ်2019မှာရာဘဆေးပြတန်ချိန်140 2020မှာတန်ချိန်190ဖမ်းမိတာကိုတည်င်းသူအဖြစ်ဖော်ပြကြပါတယ်ဒါပေမဲ့ဆေးအာဏာသိမ်းပြီးနောက်ပိုင်းမွေးစေးတည်နေပါလာပါလေ။ဒါကြောင့်အရင်ကဖမ်းဆီးထားတဲ့မွေးစေးတွေကိုဇွန်လ26ရက်နေ့ကမိရှုပြပါတယ်။ဒီနေ့စံပိုင်းကလည်းကုလသမဂ္ဂမွေးစေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကအစင်းခါစာနဲ့ဆောင်ထုတ်ဝေပါလေ။ Basic Town Opium Survey နဲ့ဓာတုဆေးဝါ Synthetic Drug စစ်တမ်းတို့ဖြစ်ပါလေ။ Basic Town ကစာမျက်နှာ50ကျော်ရှိပြီးဓာတုဆေးဝါးစစ်တမ်းက100ကျော်ရှိတာကိုကြည့်ရင်ဓာတုဆေးဝါးဟာဘိန်းစိမ့်ဘိန်းပြူတဲ့ပိုးပြီးရောင်းကောင်းနေတာထင်ရှားပါတယ်။ဒီနေ့ထုတ်တဲ့ဘိန်းစစ်တမ်းဟာ18ကျိန်မြောက်ဖြစ်ပါတယ်။2010မှာဘိန်းဆိုင်မီဧက9200ရောသာရှိတာမို့2019တဲ့စာရင်ဧက9000နီးပါးနည်းသွားပါတယ်။ချန်ပီနယ်မှာအများဆုံးစိုက်ပျိုးပြီးတန်ချိန်400ကျော်ထုတ်နိုင်ပါတယ်။ဘိတ်ဆိုင်သူတွေဟာဒေါ်လာ60နဲ့100အကြမှာဝင်ငွေရှိကြမယ်လို့ခန့်မှန်းပါတယ်။စက်ပြိုရေးကန္တာရဲ့3.4ရာခိုင်နှုန်းဟာဘိန်းကင်းတွေဖြစ်ပါတယ်
။ဘိန်းဆိုင်ကင်းနေသွားပေမဲ့ဓာတုဆေးဝါးထုတ်လုပ်မှုတိုးပွားလာပါတယ်။အလို့သမားအနည်းငယ်300ပြီးရက်သတ္တပအနည်းငယ်အတွင်းမှာထုတ်လုပ်နိုင်တဲ့ဓာတုဆေးဝါးကိုလူစုကိုင်းတွေကအဓိကထားပါတယ်။ရှမ်းပြည်နယ်ကထွက်တဲ့ဓာတုဆေးဝါးကိုအိမ်နီးချင်းနိုင်ငံတွေကတဆင့်ဖြန့်ဝေတာမှုလူသုံးများပါတယ်လူသည့်အများဆုံးကတော့မက်သန်ဖက်တမင်းဆေးပြဖြစ်ပြီးမနစ်ကရှေ့တောင်အာရှဒေသမှာတန်ချိန်190ဖမ်းမိခဲ့တာပါလာအိုနဲ့ထိုင်းကတဆင့်ဖြန့်ပြူတာဖြစ်ပါတယ်ကိုဗစ် -19 ရောဂါကြောင့်ကူးတန်းသွားလာမှုခိတတုံနှေးသွားတာမျိုးရှိပေမဲ့မူရင်းစေဝါရောင်းဝယ်မှုကတော့အရှိန်မတည်သေးပါဘူးမက်သန်ဖက်တမင်းထုတ်လို့ရမှာအဓိကကျတဲ့အက်ဖက်ဒရင်းကိုဖမ်းဆီးတာမျိုးအလွန်နှေးပါပါတယ်ဒါပေမဲ့ ephedrine ကိုမသုံးဘဲအခြားဓာတုပစ္စည်းကိုသုံးပြီးမက်သန်ဖက်တမင်းထုတ်နိုင်တာမျိုးလည်းရှိပါတယ်
။ဒုတိယအများဆုံးသုံးတဲ့ဓာတုဆေးဝါးဟာ ecstasy ဖြစ်ပြီးဘရူနိုင်းနဲ့မလေးရှားမှာအသုံးများပါလေ။အခုတော့ကမ္ဘောဒီးယားနဲ့အခြားနိုင်ငံတွေကိုပြန့်နှံ့နေပုံရပါတယ်။မြန်မာနဲ့အင်ဒိုနီးရှားမှာ ecstasy ဆေးပြားဖတ်ဆင်ရမိတဲ့တည်င်းတွေရှားပါလေ။မနေ့ကအာဆီယံဒေသမှာဖတ်ဆင်ရမိတဲ့ ecstasy ဆေးပြားကိုယ်သားမှာအများစုဟာမလေးရှားနဲ့ကမ္ဘောဒီးယားကဖြစ်ပါတယ်ကက်တမင်ကာဖင်အဖက်တမင်းစတဲ့ဓာတုဆေးဝါးတွေလည်းရှိပါသေးတယ်တကယ်တော့အရှေ့တောင်အာရှဒေသမှာစိတ်ကြွစီ485မျိုးရှိတယ်လို့ကုလသမဂ္ဂအစိုးရကစားမှဖော်ပြထားပါတယ်ဒီထဲမှာကာနာဘစ်ပါဝင်တဲ့စိတ်ကြွစွေးကိုအများဆုံးသုံးတယ်လို့ဆိုပါတယ
်ကိုဗစ်ကာယောဂါဖြစ်ပွားနေပေမဲ့အာဆီယံဒေသမှာဓာတုဆေးဝါးအယောင်းွယ်တွက်နေတယ်လို့ကုလသမဂ္ဂအစိုးရခံစားကဆိုပါတယ်အထူးသဖြင့်ဈေးမကြီးတဲ့မက်သန်ဖက်တမင်းဟာဝယ်လိုအားကောင်းနေတာတွေ့ရပါတယ်လွန်ခဲ့တဲ့နှစ်ကအများပြားဖမ်းဆီးခဲ့တဲ့မက်သန်ဖက်တမင်းဟာစက်ပြီးဈေးကျနေတဲ့အတွက်ရောင်းလိုအားကောင်းနေတယ်လို့ပြောနိုင်ပါတယ်ရှမ်းပြည်နယ်မှာမက်သန်ဖက်တမင်းတန်ကျိ90မနစ်ကဖမ်းဆီးနိုင်ခဲ့ပြီးလာအိုနဲ့ထိုင်းနိုင်ငံမှာလည်းအများပြားဖမ်းဆီးနိုင်ပါတယ်လွန်ခဲ့တဲ့နှစ်အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရက2လလောက်စစ်ဆေးတဲ့အခါမက်သဖက်တမင်းဆေးပြား18တန်နဲ့အခြားဓာတုပစ္စည်း 36
တန်ကိုဖမ်းဆီးနိုင်ခဲ့တာကိုကြည့်ရင်စိတ်ယုံဆောက်ပြီးမွေးရေးဆေးဝါးထုတ်လုပ်တယ်လို့ဖြစ်နေပါတယ်။မက်တန်ဖက်တမင်းကိုရှမ်ပီနယ်မှာအဓိကထုတ်လုပ်ပေမဲ့အိန္ဒိယနိုင်ငံတွေမှာလည်းထုတ်လုပ်လာတာတွေ့ရပါတယ်။ကမ္ဘောဒီးယားမှာမနစ်ကမက်တန်ဖက်တမင်းရုပ်ဝဲအလုံယုံ 6 ခုနဲ့ဆေးပြားနှစ်တန်လောက်ဖမ်းဆီးရမိပါတယ်။ရှမ်ပီနယ်မွေးရေးဆေးဝါးမှုတွေဟာ လက်ဖက်ထုတ်တဲ့မက်တန်ဖက်တမင်းထည့်ပြီးရောင်းတာမျိုးတွေနဲ့လုတ်တက်ပါတယ်။ရှင်ချန်ပင်ဝေဂူအိုင်စတဲ့လက်ဖက်ထုတ်တွေမှာမွေးရေးဆေးထည့်လို့ရှိပါတယ်။ထိုင်းမလေးရှားနဲ့ဖိလစ်ပိုင်မှာမွေးရေးဆေးလက်ဖက်တွေကိုအများဆုံးဖမ်းဆီးရမိပါတယ်။မြန်မာပြည်မှာမက်တန်ဖက်တမင်းဆေးပြားကိုလူကြိုက်များတဲ့အတွက်ထုတ်လုပ်မှုရောဖမ်းဆီးမှုတွေရောတိုးပွားနေပါတယ်။၂၀၂၀မှာတိုးပွားလာပါတယ်။ လူငယ်တဲ့ချောင်းနေအတွင်းဓာတုဆေးဝါးစားသုံးမှုတဖြည်းဖြည်းများပြားလာတာတွေ့ရပါတယ်။ဒါပေမဲ့ဘိန်းစားသုံးမှုကတော့ကြာဆင်းလာတယ်လို့ဆိုပါတယ်။ဘိန်းဆိုင်ကင်းဆေးရခိုင်နှုန်းလျော့နေသွားတာနဲ့စားသုံးမှုကြာဆင်းသွားတာဟာဆက်ဆက်မှုရှိနိုင်ပါတယ်။ဓာတုဆေးဝါးတွေကဘိန်းပြူတဲ့ဈေးသက်တာဟာလည်းရောင်းအားကောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရပြီးအခုတခါတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်မှာတော့ကိုဗစ် ၃ဆမှုမြင့်တက်လာတာကိုဘယ်လိုကာကွယ်ကြမလဲဆိုတဲ့အကြောင်းကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာအခုကိုဗစ်-19လှိုင်းကြောင့်ကူးစက်မှုနှုန်းတွေနေ့စဉ်ထောင်ကနန်းနဲ့ချီဆန်းကျင်တင်ပြီးသေဆုံးမှုတွေလည်းများနေပါတယ်။ရာဂနန်းကိုရုတ်တရက်ခုန်တက်လာချိန်မှာပုံမိုသေဆုံးမှုကနေကာကွယ်နိုင်မှုအလွန်အလွန်ကိုအရေးကြီးလာနေပါတယ်။
ဘယ်လိုအမြန်ဆုံးဝိုင်းဝန်းကာကွယ်သင့်ပါသလဲ။ဒီအကြောင်းကျွမ်းမိုင်းနဲ့အာကစားရေးဝန်ကြီးဌာနပြောခွင့်ရကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။ဟုတ်ကဲ့ဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့ခုမြန်မာနိုင်ငံမှာဒီကိုဗစ်ရှင်နှုန်းသိမ်းနှုန်းတွေက များလာတယ်ပေါ့နော်လူနာတချို့လည်းခြေုံသွားဖို့အခက်အခဲတွေကြုံရအိမ်မှာလည်းလို့ပေါ့ကုသရင်းနဲ့အောက်ဆီဂျင်ပြတ်လမှုတွေကြုံရအဲ့လိုဖြစ်နေတဲ့အနေအထားမှာဆရာရင်ထိန်းနိုင်ဖို့အတွက်ပေါ့နော်ပြည်သူတွေဘက်ကလုပ်နိုင်တာနဲ့ဆရာတို့တာဝန်ရှိသူတွေဘက်ကလုပ်နိုင်တာတွေကိုအဓိကဆွေးနွေးပါပါဆရာအဲ့တော့ပြည်သူတွေဘက်ကလုပ်နိုင်တာအတိသာကိုဆရာပါစပြီးတော့ရှင်းပြခြင်းလေးကတော့ကျွန်မညီမညီအိမ ဆေးရုံကိုမတော်နိုင်သေးတဲ့လူနာတွေအတွက်ရောပေါ့နော်ဆရာဘယ်လိုအကြံပေးချင်လဲ
လူတယောက်ကပြီးခဲ့တဲ့ဆယ်လေးရက်အတွင်းယောဂရှိတဲ့လူနဲ့ထိတွေ့ခဲ့တယ်နော်ဒါမှမဟုတ်ကိုယ်နဲ့ထိတွေ့ခဲ့အနည်းငယ်ထိတွေ့ရတဲ့က positive ဖြစ်သွားတယ်ကြားတယ်ပေါ့နော်ပြီးရခါကျတော့ကိုယ်ကိုယ်တိုင်မှလည်း symptom ပေါ်လာတယ်ပေါ့နော်အဓိကတော့အချိန်ဆောင်းဆုံးကတော့အနံ့ပြောက်တာပေါ့နော်ဖြားမယ်အသက်ရှူတာခက်ခဲတယ်ဒီလိုမျိုးပေါ့ကိုယ်ကိုစပြီးတန်တရားရှိရဆိုတော့ကိုယ်ကိုကောင်းတယ်လို့လေပေါ့နော်ကိုယ်ကကွယ်မှာသူများအိမ်မှာရှိတဲ့မိသားစုတွေမပူးပါဘူးနော်အဲ့တော့ကိုယ်မိသားစုတွေမှာအတွေ့အကြုံရှိတဲ့လူတွေရောဂါခံရှိတဲ့လူတွေရှိတဲ့အခါကျတော့သူတို့မှမတော်တဆပိုးဝင်သွားရင်ကိုယ့်ကြောင့်လက်အနေတွေဖြစ်သွားနိုင်တယ်ဆိုတော့အရင်ဆုံးဒီရောဂါကိုရှိမှန်းမရှိမှန်းသိခင်မှာ self quarantine ပေါ့နော်ကိုယ်ကို quarantine လုပ်ဖို့လိုတယ်တန်းတဲ့ပြည်တွေနဲ့ဒါခက်ခွာခွာနေပြီးတော့ကိုယ်ကိုတည်ကြနေဖို့လိုတယ်စိတ်ဝင်စားခံသွားပြရမယ်ဆိုပြီးတော့ဆုံးဖြတ်တဲ့အချိန်မှာတယ်ပေါ့နော်အခုကြီးကောင်းတဲ့အချိန်မှာကရောဂါခံရှိတဲ့လူတွေအတွေ့အကြုံရှိတဲ့လူတွေစာရေးကာဝေးသေးထိုးပြီးသားပေါ့နော်ထိုးပြီးသားလူငယ်လူရွယ်တွေပေါ့ဒီလိုမျိုးရရင်ပိုကောင်းတော့ပေါ့နော်ဒါမှမဟုတ်ရင်ကာဝေးသေးထိုးပြီးသားမိသားစုတွေမှာမရှိသေးဘူးဆိုရင်လည်းဒီအတက်ရွယ်ငယ်တဲ့လူပေါ့နော်ယောဂအခမ်းမရှိတဲ့လူနေသူတို့အကူကြီးတောင်းပြီးရခါကျသက်တမ်းကဖေးဥသေးကတက်စင်တာလိုနေရာမျိုးတွေပေါ့ဒါလည်းကျွန်တော်တို့ထုတ်ပြန်တဲ့အထက်မှာလည်းပါပါတယ်ကျွန်တော်တို့ဒေရန်ကမှာပေါ့နော်ပြဿနာဒေတန်ကဂျမအေးဌာနတို့မဟုတ်မိမိအပိုင်ပေါ့နော်ဒီမျိုးနယ်ဂျမအေးဌာနမူရောအဲ့အဲ့ဒီကို30တနေရပေါ့တဲ့နေရာတွေမှာလည်းအဲ့တူပါပဲနော်မန်လေးမှာလည်းရှိပါတယ်အဲ့လိုနေရာတွေတွားပြီးရခါကျတော့ကိုယ့်ရဲ့အခြေအနေကိုပြောပြပြီးဖြစ်စေတာလို့ appointment ယူအောင်ပေါ့နော်ဒါဟိတ်ဆောင်ရွက်လို့ရနေပါပြီဆောင်ရွက်လဲဆောင်ရွက်တင်ပါတယ်ပေါ့နော်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုအချိန်မှာတော့တချို့ကလည်းအခုလိုအနေထားတွေကိုမသိတဲ့အခါကျတော့ကိုယ့်ကိုစစ်တာရှိတယ်လို့တချို့ကလည်းဒီဖြားလာတဲ့လက္ခဏာပေါ်ကြည့်ပြီးတော့ဖြစ်မယ်လို့ယူဆပြီးတော့ကိုယ့်ကိုစိတ်ကူနေရတဲ့သူတွေလည်းရှိပါတယ်အဲ့တော့ဒီနေရာမှာတင်းထန်တဲ့အဆင့်ကိုမရောက်ရအောင်ပေါ့ဆရာနော်သူတို့ကိုအဓိကပါချင်ပေးတယ်
တင်းထန်တဲ့အဆင့်ကိုမရောက်အောင်ဆိုတော့သူတို့ခက်ခဲတဲ့ပြည်ပုံပေါ့နော်ဆရာနမတိကဒီလူတွေကပေါ့နော်တက်မိုက်ဝင်နေနေတယ်မဟုတ်တဲ့အခါကျတော့ကုထုံးတွေကိုလည်းမသိဘူးပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ယောဂအနေထားအရလောက်ထိတင်းထန်သွားနိုင်တယ်ဆိုတာလေက ကျူပြောလို့ရတဲ့ကမဟုတ်ဘူးပေါ့နော်ဆရာကဝင်နေအဲ့ဒါကိုပမာဏမျိုးတစ်ခါကမိမိရဲ့ကိုယ်ခံစားအရောဂါခံရှိမှုအချိန်လေးပြက်ခါကြအတက်ရွယ်ပေါ့နော်ဒါလေးအားလုံးကလည်းစကားပြောတဲ့ချက်တွေဖြစ်တယ်ပေါ့နော်ဆရာအဲ့ခါကျတော့ကျူမန်းလို့မရတဲ့အနေအထားမှာကောင်းဆုံးသိနိုင်တာကဆက်မော်နီတာရင်းပေါ့နော်ဒီကတော့ပတ်အောက်ဆီမီတာလေးပုံပြီးခါကျအောက်ဆီဂျင်လေးပဲတိုင်းလို့ရတယ်နောက်တစ်ခု ထုတ်ပြန်ထားတယ်ရှိရပါတော့ဒီကတော့ကိုယ့်ကိုယ်တည့်ရကိုနှစ်ချိန်နောက်တော့နော်အနည်းဆုံးကိုယ်ကိုယ်ချိန်တိုင်းမှာပတ်အောက်ဆီဂျင်တိုင်းချင်းတုံးနေတော့တိုင်းပါဘောအဲ့တော့ဒီဒီဟာတွေကိုကြည့်ပြီးအခါကျတော့ခံမှန်းလို့ရပါတယ်ဒါပေမဲ့ဘယ်အချိန်မှမလောက်ထိပြင်ပြန်ပြီးဘယ်လောက်ထိထိုးကြတော့မလဲဆိုတော့ဗက်တန်ပြောကခက်တဲ့ကိစ္စပါနော်အဲ့တော့ကျွန်တော်ကစပြီးအောက်ဆီဂျင်နေပဲက ဒီလိုမျိုးဖြစ်လာပြီဆိုတော့လည်းကျမတို့ထဏာနေတဲ့သူတွေမျိုးချိတ်ဆက်ထားလို့လူတွေပေးထားလို့လူတွေအဲဒီလိုမျိုးစီလာရင်ကျမတို့အိမ်မှာနေတယ်ဗောနော်ဒါပေမဲ့ဒီ
ဒီကျမရေးဝန်ထမ်းနေနေတဲ့ဦးလက်ရှိလောက်ကိုင်းနေလူတွေနဲ့တော်တော်ရုပ်ပင်ပန်းပါတယ်ဗျာဝန်ထမ်းအားလည်းမပြတ်ဘူးဗောနော်ဒါပေမဲ့ဒီကတော့စတေးဟ ோம் လာလို့ဒါမှန်တယ်ထိရောက်တယ်လေဟောကွေးစက်တွေတက်တောက်တာနဲ့အိမ်ထဲကိုပို့ဝင်လာတဲ့လမ်းကြောင်းမရှိတဲ့လမ်းကြောင်းအဲအဲ့လိုမျိုးထားရင်ပြီးတော့ဒီတက်တယ်ဗောနော်ကဲဘို့လို့ရေးပလိုက်ဒါလည်းခုနဒီအပြင်မထွက်လို့ရောဂါပိုကူ တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ K KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနေသားများနဲ့ဗိုလ်စောဘာဝါတို့နှစ်ဦးကိုတာဝန်ကရပ်ဆိုင်ကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့အမိန့်ထုတ်ပြန်ချက်ကိုဗိုလ်မှူးချုပ်စောနေသားများကလက်မခံကြောင်းသဘောထားပြန်လည်ထုတ်ပြန်ခဲ့ပါတယ်စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ကစေကျော်သက်အရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်တက်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်နဲ့ချင်းပြည်နယ်အတွင်းကိုဗစ် -19 ရောဂါကူးစက်နေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျွန်မကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနယ်ဒါမြနဲ့ဗိုလ်စောဘာဝါနှစ်ဦးကိုတာဝန်ရယီရပ်ဆိုင်ကြောင်း KNU ကရင်အမျိုးသားစည်းရုံးကာကွယ်ရေးဌာနကအမိတ်စာထုတ်ပြန်ထားတာနဲ့ပတ်သက်ပြီးလုံးဝလက်မခံနိုင်ကြောင်းဗိုလ်မှူးချုပ်စောနယ်ဒါမြကဇူလိုင်လ17ရက်နေ့ကသဘောထားပြန်လည်ထုတ်ပြန်လိုက်ပါတယ်အဆိုပါအမိတ်စာကိုလက်ခံပါကအလုတ်ဆက်လုပ်လို့မရတော့တဲ့အပြင်ရန်သူအလုတ်ကိုလုတ်ပေးရရောက်သွားနိုင်တာကြောင့်ရန်သူနဲ့ NCA လုတ်နေတဲ့ KNU ရဲ့ဆောင်နောက်ကိုလည်းမလိုက်နိုင်တော့ကြောင်း KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနေသားများကပြောပါတယ်ပြီးခဲ့တဲ့မေလကုန်လုံးကမြောက်ဝရီခရိုင်ဝော်လီမြို့ထဲကလန်တတာအလုတ်သမား25ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးအရေးယူပေးဖို့စစ်ကောင်စီက KNU ထံတိုင်ကြားစာပေးပို့ပြီးတဲ့နောက်ပိုင်း KNDO ထိပ်ပိုင်းခေါင်းဆောင်တအူးကိုအခုလိုတာဝန်ရယ်ရရပ်ဆိုင်ခံရတာလည်းဖြစ်ပါတယ်အခုလှုပ်ဆောင်ချက်ဟာလူအခွင့်အရေးအရလိုက်နာလှုပ်ဆောင်တာဖြစ်ပြီးအဖွဲ့အစည်းရဲ့တတ်မှတ်ထားတဲ့စည်းကမ်းအတိုင်းသာလှုပ်ဆောင်တာဖြစ်တယ်လို့ KNU ဒုတိယဥက္ကဋ္ဌဘဒိုစောကွယ်ထူးဝင်းကပြောပါတယ်
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ထုံကနေအုပ်စုနောင်ကက်ရွာတိတ်ကဆယ်ကျော်တက်ရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပြစ်ကတ်ခဲ့ပြီးအလောင်းဖြောက်ထားတယ်လို့ဒေသခံတွေကပြောပါတယ်။နောင်ကက်ရွာတိတ်ကျေးရွာကလူငယ်၆ဦးဟာဇူလိုင်လ၁၀ရက်နေ့ည၁၀နာရီလောက်မှာရွာကိုပြန်လာစဉ်ကျုံးမင်တန်နဲ့မင်းသားကျေးရွာတရမ်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတနက်နေ့ပြစ်ကတ်မှုကြောင့်လူငယ်၄ဦးပွဲချင်းပြီးတိတ်ဆုံးသွားပြီးတန်ရရတဲ့၃ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတော့တယောက်ကထွက်ပြေးလွတ်မြောက်နိုင်ခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံတူကပြောပါတယ်အဖမ်းခံရတဲ့၃ယောက်ကိုမင်းသားခြေစားစားစခန်းမှာဖမ်းဆီးတင်နေတာပြီးဇူလိုင်လ၁၂ရက်နေ့ကတယောက်သာပြန်လွတ်ပေးခဲ့ပြီးကျန်တဲ့ဦးမှာတေဆုံသွားပြီးမြေမြုပ်ကြိုလိုက်ပြီးလို့မိတာစုထံစစ်ကောင်စီကအကြောင်းကြားခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံကပြောပါတယ်စစ်ကောင်စီပြစ်ကတ်မှုကြောင့်တေဆုံးသူ၄ယောက်ဟာဇူလိုင်လ၃ရက်နေ့ကနောင်ကက်ရွာတက်မှာယုံလောင်းမှာပါပဲဇာပနအခမ်းအနားပြုလုပ်ခဲ့ကြပါတယ
်ရခိုင်ပြည်နယ်အတွင်းမှာကိုဗစ် -19 ရောဂါကြောင့်ဇူလိုင်လ၃ရက်နေ့အထိတေဆုံးသူ18ဦးရှိပြီးကူးစက်ခံရသူပေါင်း1000နီးပါးရှိပြီဖြစ်ပါတယ်တေဆုံးသူတွေကတော့ကြောက်ဖြူတန်တွဲမောင်တော်စစ်တွေတောင်ကုန်းနဲ့ဂွားမြို့တွေကဖြစ်ပြီးခရိုင်နဲ့မြို့နယ်အဆင့်အစိုးရအရာရှိတွေလည်းပါဝင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်တဲ့စာရင်းတွေအရသိရပါတယ်။အခုလိုတေဆုံးမှုနဲ့ကူးစက်မှုတွေများလာတဲ့အတွက်တန်တွဲဈေးကြီးကိုလည်းရစ်အကန့်အသတ်မရှိပိတ်ထားတယ်လို့မန်အောင်မြို့ကိုပြင်ပကဝင်လာမဲ့သူတွေကိုလည်းဒီလ16ရက်နေ့ကစပြီးမိမိစရိတ်နဲ့ကွာရန်တင်း14ရက်ဝင်ရမယ်လို့အသိပေးထားပါတယ်။ယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ပရဟိတလူမှုအဖွဲ့စီတွေကမတ်ဖြန့်ဝေရေးကမ်ပိန်းတွေလုပ်နေတယ်လို့ပြည်내အာဏာပိုင်တွေကလည်းစာတင်ကြောင်းတွေအပါအဝင်တင်နန်းတွေကိုနှစ်ပတ်ပိတ်ထားဖို့ညွှန်ကြားထားပြီးမလိုက်နိုင်ရင်အရေးယူမယ်လို့ပြောဆိုထားပေမဲ့စစ်တွေမြို့မှာတော့စီကန်းလိုက်နိုင်မှုအားနည်းနေတယ်လို့မြို့ခံတွေကပြောပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မင်္ဂလာဦးရပ်ကွက်မှာအရသာကားတစ်စီးကိုစစ်ကောင်စီတပ်သားတွေကလိုက်လံပစ်ကတ်မှုကြောင့်ကားပေါ်ပါလာတဲ့လူ3ဦးပျောက်ဆုံးနေပါတယ်။ဇူလိုင်လ14ရက်နေ့မွန်းလွယ်ပိုင်းကရန်ကြီးအောင်လမ်းမှာအခုလိုပြစ်ကတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုကြောင့်ရက်ွက်တွင်းနဲ့လမ်းပေါ်မှာသွာလာတဲ့သူတွေမရှိတာကြောင့်စစ်သားကဘာကြောင့်ခုလိုအရသာကားတွေကိုလိုက်လံပြစ်ခတ်နေရသလဲဆိုတာအတိအကျတော့မသိရသေးပါဘူး။ရက်ွက်သားတို့ပြောပြချက်ရပြစ်ခတ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီကလမ်းပိတ်ထားကြောင်းကားပေါ်ပါလူ3ဦးလည်းစစ်ကောင်စီကခေါ်ဆောင်သွားပြီးဖြစ်ကြောင်းဆိုပါတယ်။အခုလိုရှမ်းပြည်နယ်ရဲ့မြို့တော်မြို့တွင်းထိပြစ်ကတ်မှုဖြစ်လာတဲ့ပေါ်ဒေသခံတွေကမြို့တွင်းတိုက်ပွဲသဒ္ဒါဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
။မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့အနီးအမြောက်တပ်ကဗိုလ်ကြီးတဦးဇူလိုင်လ9ရက်နေ့ညနေ6နာရီခွဲအချိန်လောက်မှာတနက်နဲ့ပြစ်ခတ်ခံရပြီးတေဆုံသွားတယ်လို့ဒေသခံတချို့ကပြောပါတယ်။မော့ကနေရွာတစ်ကျေးရွာနဲ့ဝယ်ဖယ်ကျေးရွာကြားရှိအမှတ်3-8အမြောက်တပ်ကဘူကြီးအဆင့်ရှိအရာရှိတဦးကလမိုင်းမြို့မှာတပ်တို့အရက်ဝတ်နဲ့ဆိုင်ကယ်မောင်းနှင်ပြန်လာစဉ်မော့ကနေရွာတဲ့ရွာထိပ်နားအရောက်မှာတနတ်နဲ့သုံးချက်ပြစ်ခတ်ခံရတာဖြစ်တယ်လို့စစ်တပ်နဲ့နှိစက်သူတဦးကပြောပါတယ်။ဘေးအဖွဲ
ဒီကနေ့ပြစ်ခတ်တာကိုတော့မသိရသေးပါဘူးအဆိုပါအမြောက်တပ်ကမော့ကနေရွာတဲ့နဲ့နှစ်ကရင်ကျေးရွာအကြားရွာချင်းဆက်မော်ရိုကလန်ပေါ်ရှိဝယ်ဖယ်ရွာအနီးရဘာချန်တွေမှာအခြေစိုက်ထားပါတယ်
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကိုဗစ်တက်တဲ့အလိုက်မှာမြန်မာနိုင်ငံတဝန်းကိုဗစ်ကူးစက်မှုမြင့်မားနေသလိုရှမ်းပြည်နယ်အတွင်းထိပါကူးစက်မှုတွေရှိလာနေပါတယ်ဆက်အာနာသိမ်းမှုကြောင့်လူထုကိုကျန်းမာရေးဆောင်ရှောက်မှုကောင်းစွာမပေးနိုင်တဲ့အတွက်လမ်းမဆက်သွေးရေးခက်ခဲတဲ့ရှမ်းပြည်နယ်မှာကိုဗစ်ကူးစက်သူကိုဗစ်တန်တရာလူနာတွေနေစဉ်သေဆုံးနေကြရပါတယ်အသေးစိတ်ကိုတော့နား
Luma, a teacher, Matina, and Bime, will be Yoga, Gagway, Lo Shamu, a Puego, will be Operation Team Net, Sidanashi, Lumukuni, a Puerre, Sayaya, Shampi, the one, go be Gusa Kayadu, Little Nima, Shinibi, go be Gusa Dune, Dandia Luna, Tera, Tesong, Lucius, or Shibilo, Tiavare, Shampi, Ma, go be Gusa, Tesomu, a Miasonga, Shampi, Mia Pine, Lashio, Ti, Bomuse, Nam Kam, Yoriga, Tijabi, Stay at Home, Lo Japo, Sikong Ziga, Lagong by Miawari, Yomin. Jagani, Jenya, Kevare, Akulu, Chinima, Oxygen Boomalon, Lamu, Jamayo, and Tamalon, Lamu Rojao, Gobikuset Luna Reha, Nidai Nivas of the Lord, Tayson Muri, Tinidello, Dibomio, Lumukuni, Puega, Sia, Utailing, Akulu, Biovare.
Yabu, Tonora, Putan and Abangano, Wangima, Shagarebono, Mangi, the Odemono, Karimbo Manga, Kuna Bang Wesley.
Let's see, Diboma, Gobikusa Kayadu, Naya, Jo, Shinibi, they song do relate the say Jo, Shinibi, Chibade, Lashom Yomaro, Gobikusa Kayadu, Goya, Sanga, U, a tea, Shilanibi, they song do, don't say go, U, Shibi, Pitao, Lasho, Gobi, Operation, Tinga, Biovare, Champion, now by Muse, Yomaro, Gobikusa Kayadu, Naya, Jo, Shinibi, don't buy a dream made us who don't yell, they song that tea, Tilanibi, the lad dream, they song do, Nga, U, Shibi, Pitao, Tiabare.
ก็เบี้ยกู้สักขยามุมยาบยาลาดันเนปเตลูมูเซลูมุกุญีเลวชานีเดลุงเงยไซเลกะอคูลูเปียวบาเรบาเจ้าตีอะไรสุโรตรูเยยกะอาคันเลชีเอจะชูเรียด้วยชูซีชูชีเดจำลูเลตีดามียาบาเรตีดอเลตียาเซยงเยจำคันเลเซเซมาริเลชีลามชีลาโรจมูกังงเลมตียาวเนี่ยลูอาดาบเซเซมาริเซเซวันเน
ကယုံနယ်စပ်နမ်ခမ်းမှာတော့ကိုပြစ်95အုထမနယ်ရှိပြီဖြစ်ပါတယ်ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ကဘောရာကျောင်းဆောင်တဆောင်ကကျောင်းသူကျောင်းသားတွေစီကနေမကြသေးခင်ရပိုင်းကပဲကိုဗစ်-19ပိုးတွေ့ရှိခဲ့ပါတယ်ချင်းပြည်နယ်မှာကိုဗစ်-95နောက်ဆုံးအခြေအနေကဘယ်လိုမျိုးရှိနေပါသလဲကုသကာကွယ်ထိန်းချုပ်ရေးအပိုင်းမှာကောဘယ်လိုမျိုးရင်ဆိုင်ဖြစ်ရှင်းနေကြရပါသလဲဆိုတာက
Nube Boda Changsoma, Sulan Lessaniga, Kubi Yoga Bo Shimishi Sisiyama, Changla Changlu Seku Yoktan, Kubi Bo to Chikelu, Bora Song Banshe, Sia Cho Taika Piovare.
ตอนนี้พูดมาจากนี้ดิจิทัลน่ะตัวเนี่ยเนี่ยเรามาไปซ้ําพ่นน่ะอันนี้ลักษณะก็ใช่ตัวละไอ้นี่มาเนี่ยยောက်တော့เลยไอ้ยောက်ตอนเนี่ยตะญาเราတော့ไอ้เลยตัวตะญาไอ้พี่รอนี่ไม่กังวุสมมุติอ่ะมีอย่างเปลี่ยนตัวเลยบ่อันนี้เราได้ตะดีมาทําอยู่นอกปั้นจ้ะรอเดี๋ยวๆๆๆอันนอกปั้นจ้ะดีมะแน่มาไปโหเสียมาตีนไซโลมิเตอร์ซื้อลงก็โหหาขึ้นนี่แหละโพสิทีฟตื่นนี่แหละไอ้อย่างมาวินเนี่ยแหละตัวมาไปเราได้
ໃສ່ມາຊາတော့ອັນຄະເລຍແລະຕະຍາອີ່ດາໂອນອກເພື່ອຈະເຮົາສ່ງມາເລກ້ອງໄຂຫົວຈາແລະອັນລະມືຊີ້ດອກເຈຍມາລະຊີ້ເຕີດາບໍອັນລະມືຄິດຈະຂາຈາໂພຊັດຊີ້ດໍຊີ້ດາດອກນູເບບໍຣາຊອງຫາປີແກ່ແລະສຸລາຍແລະສະນຽນນີ້ກະປ່ຽນແລະພ່ວຍລິດແຂ່ດາພີ້ປີ້ເສດັນຈ້າງລູຈ້າງລາຢາກຕົງເສລောက်ຊີ້ປີ້ດອກດູເທກະສະກູຍောက်ຄັນມາກູເບຍໂຍກາບູຕື່ຊີ້ແຂ່ດາພີ້ປາແ Jama Ye Wantan, Tunabu Siama, Midasu Chau, Susubang Nasanga Ugu, Kobe Yoga Bu, Kusa Kanea de Lotia Vale, Chiminema, Piker and Mela Kumanga Sabiro, Covid 19, Tadia Line, Yoga, Kusa Mupian, Mieta Lavi, Aturibi, Chimina, Miapan Tira, Repita, Palan, Tide, Tonsa, Gigamunariga, Kusa Mu no net, Tezo Mu no Mieta Nidalo, oxygen ခက်ခဲ နဲ့ ရင် ဆိုင် နေ ရ တယ် လို့ တိတိ မြို့ က covid 19 ယောဂါ ရေးဖို့ ထင်ကြ ရေးဖွဲ့ က ဥဆောင် သူတူး က ပြော ပါ တယ် ဒီကတော့အောက်ဆီဂျင်တော့အောက်ဆီဂျင်ယူရတဲ့ပြဿနာပေါ့နော်ဖလားမြို့နယ်မှာဆွန်လ၂ရက်နေ့ကနေဆူလိုင်လ၁၃ရက်နေ့ထိကိုဗစ်ကြောင့်သေဆုံးသူ၂၉ဦးရှိပြီးသေဆုံးသူများစုဟာအသက်ကြီးပိုင်းယောဂါကရှိသူများဖြစ်တယ်လို့ဖလားမြို့ကကိုဗစ်ကာကွယ်ရေးဖွဲ့ထံကသိရပါတယ်အလားတူတိတိမြို့မှာကိုဗစ်ယောဂါကြောင့်သေဆုံးသူ၂၀ဦးနဲ့တွန်းဆန်တဲ့ကြီးကားမြို့မှာလည်းကိုဗစ်ကြောင့်သေဆုံးသူ ောင်အယောက်80တေဆုံးမှုရှိလွားပြီလို့သိရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်အမျိုးသားလူမျိုးရေးတပ်မတော် KNDO စစ်ဦးစီးချုပ်ဘုံမှုချုပ်စောနေသားများနဲ့ဘူစောဘာဝါနှူးကိုတာဝန်ရရရဆိုင်လိုက်ကြောင်း KNU ကရင်အမျိုးသားစည်းရုံးရဲ့အမိန့်စာထုတ်ပြန်ချက်လုံးဝလက်မခံနိုင်ကြောင်းဘုံမှုချုပ်စောနေသားများကသဘောထားပြန်လည်ထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းဒေသကြီးတမူးမြို့နယ်နောင်ကဲ့ရွာတစ်ကစေကျော်တက်အရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်ခတ်ပြီးအလောင်းဖြောက်ထားတယ်လို့ဒေသခံတွေကပြောပါတယ်။
တော်ရရှိတဲ့အခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ပြည်နိုင်ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ရထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါလေခင်ဗျာမိမိတို့ဒေတာကသတင်းတွေကို VOA ရနေတဆင့်ဖော်ပြလိုတယ်ဆိုရင်မြန်မာပြည်မှပေးစာကဏ္ဍကိုလည်းစာရေးသားနိုင်ပါတယ် VOA မြန်မာပိုင်းဆိုတဲ့ Facebook စာမျက်နှာ Chatbox CB ဒီမန်နေတဆင့်စာတွေကိုပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မွန်ထွန်းကိုမြန်မာစစ်တပ်ကတရားစွဲဆိုရုံနဲ့မဟုတ်ဘဲမြန်မာပြည်ကိုပြန်ပြီးပြစ်ပို့ဖို့တောင်းဆိုနေတာကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့တမကဒီမိုကရေစီပြန်ပြီးထွန်းကောင်းလုပ်ဖို့ဘယ်လောက်ရေးကြီးနေလဲဆိုတာကိုပါမိမောင်းထိုးပြနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကချက်တပရင်းနေမှာပြောပါတယ်ဒါပြန်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမြန်ဆန်ထိရောက်စွာဆုံးသတ်ဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လဲအမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်နိုင်ဖို့အတွက်ငြိမ်းချမ်းစွာလှုပ်ဆောင်နေသူတွေကိုအမေရိကန်ကဆက်လက်ပံ့ပိုးပေးနေမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်လုပ်ရက်တွေကိုရပ်ပစ်ဖို့နဲ့တရားမဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လဲတောင်းဆိုပါတယ်။ဒါပြန်နိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာစစ်တပ်ကိုနှီးမျိုးစုံနဲ့ဆက်ပြီးတော့ဖိအားပေးတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာအဖမ်းခံရတဲ့အမေရိကန်နိုင်ငံသားသတင်းသမားဒန်နီဖန်စတာမနစ်ချက်တပရင်းတွေကအင်တာနက်အွန်လိုင်းကနေရုံးထုတ်ဆက်ဆီးခဲ့ပါတယ် Frontier မြန်မာသတင်းဌာနကဒန်နီဖန်စတာကို905ကကြီးနဲ့ဆွဆွဲပြီးမေးလာကလေးကဖမ်းဆီးထားတာဖြစ်ပါတယ်တကယ်လို့စစ်ကောင်စီတရားရုံးကနေသူ့ကိုအပြစ်ရှိကြောင်းဆုံးဖြတ်တယ်ဆိုရင်သူဟာထောင်ဒဏ်3နှစ်အထိကြာခံရနိုင်ခြေရှိပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့ဟာခြေစပရင်းတွေကသမ္မတအင်ဂျူမှာတွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုတည်ထောင်စေဖို့နဲ့ပူးပေါင်းဆောင်ရွက်ရေးဆက်ပြီးခိုင်မာအောင်လှုပ်ဆောင်ကြဖို့အတွက်ကတိပေးခဲ့ကြပါတယ်။နှစ်နိုင်ငံခေါင်းဆောင်နှုတ်ကဥရုယာတီပြောင်းလဲမှုဆရာချင်းချောက်မှုအန္တရာယ်ကိုတွန်းလှန်ဖို့ COVID-19 ကရောကအဆုံးတတ်ရေးဒေတာရင်းစိန်ခေါ်မှုတွေနဲ့လုံခြုံရေးအတွင်းကမ္ဘာတစ်လုံးဒီမိုကရေစီထွန်းကားရေးအတွက်ဆွေးနွေးခဲ့ကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီအတန်ပိုင်းဆိုင်ရာနဲ့ရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chester Mock နဲ့ Sylvest L. Tayap တို့ဖြစ်ကြပါတယ်ခင်ဗျာဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့ဒီနေ့ဖြစ်နိုင်ကြပါသည် VOE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
သ
This program